ကချင်လက်လက်ရဲဖွဲ့ KIO တပ်ရင်းသုံးကနဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းဒေသခံရှမ်းရွာသားတွေအပါအဝင်ခြံအလုပ်သမားအယောက်40ကိုတပ်သားတွေဖြင့်ဖမ်းဆီးခေါ်ဆောင်သွားတာကိုပြန်လွတ်ပြဖို့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့က KIO ဘူဌာနချုပ်ကိုတောင်းဆိုထားခဲ့ပါတယ်ဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပြဖို့ဘ ਹੁ ကနေညွန်ကြားချက်ပေးလာပေမဲ့ရှမ်းရွာသားတချို့သာပြန်လွတ်မြောက်လာပြီးကျန်သူတွေလွတ်မြောက်လာတာမရှိသေးဘူးလို့ပြောပါတယ်ဒီအကြောင်းပြေစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာ KIO ကချင်လွတ်လပ်ရေးဖွဲ့တိုက်ရင်သုံးကလေဒေသခံရွာသားတွေနဲ့ခြံလုံးသမားအယောက်40ခန့်ကိုတတ်တတ်တဲ့ဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာပြန်လည်လွှတ်ပေးဖို့ PCG ခေါ်ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ကလေ KIO ဘူဌာနချုပ်ကိုမနေ့ကတောင်းဆိုခဲ့တာပါ။ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ရဲ့တင်ပြချက်ပေါ်မှာ KIO ဌာနချုပ်ကလည်းအကြောင်းပြလာတဲ့အခြေအနေနဲ့ပတ်သက်လို့PCG ဖွဲ့ဝင်ဥလမိုင်ကွန်ကြာကခုလိုပြောပါတယ
်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဝါချောင်ကဖုန်းကြီးရဲ့တပားကကျွန်တော်စီကဖုန်းဆက်လာတယ်အမှ KIO ဖွဲ့ကြီးစက်တာဆူဆောင်းတယ်တဲ့ကျန်းအမျိုးသားတွေ6ဦးပါသွားတယ်တဲ့သူတို့ကတော့စံတပေးဖို့တောင်းဆိုပေးပါဆိုပြီးကျွန်တော်စီကကူညီတောင်းလာတယ်ကျွန်တော်တို့ကသက်ဆိုင်ရာကျေဘူပြန်တင်ကြတဲ့ပုံမှာဘဝတဲ့ဒီမှာသူရဲ့ policy ရရလောက်တာတော့မဟုတ်ဘူးဒါမျိုးအောက်ခြေတိုင်းသက်ဖွဲ့တွေအနေနဲ့သူတို့လောက်တာဖြစ်ကောင်းဖြစ်ရမယ်ဆက်လက်ပြီးစုံစမ်းကြည့်ပါမယ်မေးမြန်းကြည့်ပါဦးမယ်အဲ့ဒါတွေကိုဒီနေ့ပြန်လွတ်ပေးဖို့အောက်ခြေကိုအလိုအမိန်ပေးပါပြီတဲ့ဆန်းလူသားဆောင်ကိုဖြန့်သွားတယ်ဆိုတဲ့ဟာလွတ်လပ်ပြီးဒါမှမဟုတ်တော့လမ်းခွလမှာစာနေရ
ဒီမနေ့မှာတတသက်ဖြစ်စုဆောင်းခံရတဲ့ဝိုင်းမော်မြို့နယ်ဆိုင်လော်ကောင်းခန်းကျေးရွာကရှမ်းမျိုးသား6ဦးပြန်လည်လွတ်မြောက်လာပြီးဖြစ်ပေမဲ့ကြံရှိနေတဲ့လူတွေရဲ့သတင်းအချင်းတွေကိုမသိရသေးဘူးလို့လည်းကချင်ငင်းချမ်းရေးကျူးဆောင်ဥလမိုင်ကွန်ကြာကပြောပါတယ်ပြီးခဲ့တဲ့ကြာရာပတိနေ့တုန်းကဝိုင်းမော်မြို့နယ်ဆိုင်လော်ကောင်းခန်းစားတဲ့ရွာကဒေသခံရွာသားတွေပါဝင်ငပြောချံလုတ်သားအယောက်40ခန့်ကို KIO ကနေတတသက်ဖြစ်ခေါ်ဆောင်သွားတဲ့အကြောင်းတခြားကချင်ငင်းချမ်းရေးကျူးဆောင်သူဖြစ်သူဦးဆောင်အောင်ကပြောပါတယ
်အစကတော့40လောက်တော်တယ်မှာလုံးလုံးနဲ့ဟိုလိုပါနေမှာအလုံးလုံးတဲ့ပုံမှာပါသွားတယ်လို့
ဒါပြင်စက်တင်ဘာလလည်းတုန်းကလည်းမြစ်စုံဒေသကလီစုကျေးရွာသားတွေကို KIO ကနေတတ်တာတဲ့အဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေရှိခဲ့တယ်လို့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီခေါ်ဒူလေးပါတီဥက္ကဋ္ဌဥွှေမင်းကပြောပါတယ်
လုံးခဲ့တဲ့နှစ်ပတ်လောက်တော့တရားစုအချက်မှာလူ50ဖမ်းသွားတယ်ပေါ့ဗျာကျွန်တော်တို့မြစ်စုံအချက်တရားစုတချို့ပြန်လုပ်ပြီးတယ်တချို့ပြန်မလုပ်ဘူးကျွန်တော်လူမျိုးတွေကတော်တော်လေးပါသွားတယ်
ကချင်ပြည်နယ်အတွင်းလူစုလူမျိုးတွေကိုအတမလူသစ်စုဆောင်စက်ကြီးကောက်တာတွေလှုပ်ဆောင်နေမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့မေလ20ရက်နေ့ကလူစုတိုင်းသားရောက်လာထောင်ကျော်ကနေမြကြည်နာမြို့ပေါ်မှာဆန္ဒပြခဲ့ကြပါတယ်။ KIO ကချင်လွတ်လပ်ရေးအဖွဲ့လှုပ်ရှားရသေးတာတွေမှာတတတဲ့ဖြစ်စုဆောင်နေမှုဖြစ်စဉ်တွေဟာနှစ်စဉ်လိုလိုသတင်းတွေပေါ်ထွက်နေပါတယ်။ KIO အဖွဲ့တွင်တတတဲ့စုဆောင်မှု policy နဲ့ပတ်သက်လို့ဘူမူကြီးစော်ကန်ကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့ထင်းချုပ်နယ်မြေစည်းရွာတွေမှာဒီလူငယ်လူလတ်ပိုင်းတွေကတော့ကျွန်တော်တို့ရဲ့ policy အရဒီပြည်သူ့စစ်တပ်ဖွဲ့တွေတော့ရှိတယ်အဲ့လိုမျိုးတိစုဆောင်တဲ့ဟာတွေတော့ရှိတယ်မဝင်မနေရအဲ့လိုမျိုးတော့မရှိဘူးကိုယ့်ရဲ့နယ်မြေကိုယ့်ရဲ့ဒေသကိုယ့်ရဲ့ရိုက်ရွာကိုကာကွယ်ဖို့ဆိုပြီးတော့မှပင်နံပေးတာပေါ့ပင်နံပေးပြီးတော့မှကိုယ့်ရဲ့ရွာမှာပဲနေပြီးတော့မှကိုယ့်ရဲ့နယ်မြေဒေသကိုကာကွယ်တဲ့ပုံစံမျိုးအဲ့လိုမျိုးလုပ်ထားတာတော့ရှိတယ်နှစ်အခန့်တတ်တော့မရှိဘူး150ကျော်ရင်တော့တို့တာဝန်ပေးထားတဲ့ဟာမျိုးတော့မရှိဘူး
တိရခန့်တွေဆန္ဒမပါပဲအသိအရမတတတဲ့စုဆောင်တဲ့လှုပ်ဆောင်ချက်မျိုးဟာလူခုရေးကိုချုပ်ဖောက်ရကြပြီးလူမျိုးသူမျိုးနဲ့ကြားအသိအမြင်လွှဲမှားမှုတွေဖြစ်စေတယ်လို့လဲဒူလေးပါတီဥက္ကဋ္ဌဥွှေမင်းကပြောပါတယ်လက်ရှိကချင်ပြည်နယ်အတွင်းမှာဒီလဆိုင်မင်းကဆလို့ဒီကနေ့ထိ KIO ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာရက်စက်တိုက်စုတို့တိုက်ပွဲဖြစ်ပွားနေပါတယ် KIO ဟာမြန်မာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသွန်းနိုင်ခြင်းမရှိသေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ